Norway ချိဆိုင်ဒလီနိုဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကလုပ်ငန်းကိုရောင်းချတဲ့အခါသုံးစွဲသူတွေရဲ့အချက်လက်တွေကိုကာကွယ်ထားပါတယ်ဆိုတဲ့အာမခံချက်မျိုးပေးဖို့ဒလီနိုမှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Reuters သတင်းတပုတ်မှာရေးထားပါတယ်ဒလီနိုကုမ္ပဏီရဲ့အစုရှယ်ယာအများစုဖြစ်တဲ့59ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ Norway ဆိုတဲ့ဘက်ကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ Reuters ကဆက်သွယ်တာကိုအကြောင်းမပြန်ခဲ့ဘူးလို့သတင်းမှာရေးထားပါတယ်တယ်လီနော့အစုရှယ်ယာ 1.64 ရာခိုင်နှုန်းကိုယူထားတဲ့သရုပ်တအများဆုံးအစုရှယ်ယာရှင် DNB Asset Management 1.31 ရာခိုင်နှုန်းကိုယူထားတဲ့အထက်မှအများဆုံးအစုရှယ်ယာရှင် Strobrand Asset Management တို့အပြင် 3.96 ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ KLP ပင်စင်ရံမုံငွေအဖွဲ့စတဲ့အစုရှယ်ယာရှင်တွေကအဲ့လိုတောင်းဆိုနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာတယ်လီနော့တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုကိုသုံးစွဲသူ18တန်းရဲ့အချက်လက်တွေကိုကောက်ွယ်ဖို့ထက်ကုမ္ပဏီဝန်ထမ်းတွေကိုအကောက်အွယ်ပေးဖို့မြန်မာဥပဒေတွေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့တယ်လီနော့ကုမ္ပဏီကတုံ့ပြန်ထားပါတယ်။တယ်လီနော့ရဲ့ယင်းနှိမ့်မှုနံမှုကိုရောင်းချပြီးလုပ်ငန်းလိုင်စင်ကိုပြန်အပ်တဲ့အခါမြန်မာဥပဒေတွေလုပ်ငန်းလိုင်စင်ဆိုင်ရာသတ်မှတ်ချက်တွေနဲ့အညီအချက်လက်တွေကိုဆက်ပြီးသိမ်းဆည်းထားရပါမယ်လို့တယ်လီနော့ပြောခွင့်ရအမျိုးသမီးတူကပြောပါတယ်။ကုမ္ပဏီဝန်ထမ်းတွေအန်ဒရယ်ကြစီမဲ့အဖြစ်မရောက်ဘဲနဲ့မြန်မာဥပဒေတွေကိုချိုးဖောက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကလုံးဝလက်ခံနိုင်ပွင့်မရှိပါဘူးလို့လည်းဆိုပါတယ်။စစ်ကောင်စီကိုစန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့ထွက်ပြေးပုန်းရှောင်နေသူတွေရှိခဲ့တယ်လို့နောက်ဆုံးသိထားတဲ့နေရာကိုဖော်ပြတဲ့မှတ်တမ်းတွေကိုလွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့ပြီးဖြစ်တယ်လို့လုံခြုံရေးပိုင်းစိုးရိမ်ချက်ကြောင့်အမိမဖော်တဲ့တယ်လီနော့ဝန်ထမ်းနှစ်ဦးကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့တဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်တယ်လီနော့ဘက်ကအဲ့ဒါကိုလိုက်နာပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းအဲ့ဒီဝန်ထမ်းတွေကပြောပါတယ်တယ်လီနော့ပြောခွင့်ရအမျိုးသမီးကတော့ဝန်ထမ်းတွေအတွက်အန်ဒရယ်ရှိတာကြောင့်စစ်ကောင်စီရဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့မဖြစ်နိုင်ဘူးလို့ Riders သတင်းဌာနကိုအစောပိုင်းကပြောခဲ့ဥပါတယ်။တယ်လီနော့ရဲ့မြန်မာနိုင်ငံကအစုရှယ်ယာတွေကိုလက်မနုံအခြေဆိုင် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဘက်ကကြေညာထားပေမဲ့အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့ဆက်ဆက်ရှိတဲ့ရွှေပြိုင်းဖြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ Riders သတင်းဌာနသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။